Welcome to the Voice of America in Burmese.
မင်္ဂလာနေ့သစ်မှာသရရှင်နေပျော်ရွှင်ငြိမ်းချမ်းမှုအပေါင်းနဲ့ပြည့်စုံနိုင်ကြပါစေခင်ဗျာ။ VOA မြန်မာနိုင်ငံ2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့အတူကြေညာပေးမှာပါအစိုးရရန်ရရက်ဆိုင်ထားတဲ့၁၂ရက်မြောက်နေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မကြာခင်မှာတွေ့ဆုံနိုင်ပွဲရရှိတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးရသူက2500လောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာ2019ခုနှစ်တည်းမြန်မာနိုင်ငံရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးရဲ့ပြောကြားချက်ကတော့
2018ကတော့ဟိုကျွန်တော်တို့လည်းပြီးတဲ့အချိန်မှာကျွန်တော်တို့မှဖိအားတွေအများကြီးရှိတယ်ပေါ့နော်လူခွင့်ရေးကောင်စီဘက်ကတော့လည်းကောင်ဟိုဒီထွေထွေညီလာခံတတိယကောင်စီဘက်ကတော့လည်းကောင်ဒီဘက်ကလူမျိုးကောင်
ဂျာကင်သတင်းတွေပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အခြားသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသပတေးနေ့မနက်ခင်းထိတ်တန့်အောင်နိုင်ငံတော်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့နေဆက်တတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်အမတ်တွေကြားအခြေတင်အငင်းပွားမှုတွေဖြစ်ပွားနေရကနေဘတ်ဂျက်ငွေဆိုင်ရာအတည်ပြုချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရန်တရားတစိတ်တပိုင်းရပ်ဆိုင်ထားတာ၁၂မြောက်နေ့ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာတော့သမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အခုလိုအစိုးရရန်တရားတစိတ်တပိုင်းရပ်ဆိုင်ထားတာဟာနေဆက်တလျှောက်လုံခြုံရေးအတွက်တတိုင်းကာရံဖို့လိုအပ်တဲ့ရန်ပုံငွေကိုဒီမိုကရက်တွေကပေးဖို့ညှင်းဆိုနေတာကြောင့်လို့သမ္မတထရမ့်ကအပြစ်တင်ခဲ့ပါတယ်။သမ္မတထရမ့်ရဲ့သမ္မတတက်တန်းနောက်ထပ်2နှစ်ကာလမှာဒီမိုကရက်တစ်ပါတီကအောက်လွှတ်တော်မှာအများစုနေရာကိုချက်တပြေးနေမှာစတင်ထိန်းချုပ်တော်မှာဖြစ်ပါတယ်။အခုလိုဒီမိုကရက်တွေအောက်လွှတ်တော်ကိုမထိန်းချုပ်ခင်ဗုဒ္ဓဘူးနေမှာပဲသမ္မတထရမ့်ကထိတ်တန့် Republican နဲ့ Democrat အမတ်တွေကိုနေဆက်လုံခြုံရေးကိစ္စဆွေးနွေးဖို့အတွက်အင်ဂျီရိုကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဖူးနေမှာပဲ Cabinet ဝန်ကြီးများအစည်းအဝေးမှာသမ္မတထရမ့်က American နဲ့ Mexico ကြားနေဆက်တိုင်းတိုင်းကာယံရေးအတွက်ရန်ပုံငွေချထားပေးဖို့လည်းဗုဒ္ဓဖူးနေမှာပဲထပ်ပြီးဖိအားပေးပါတယ်။အခုရရှိထားတဲ့ Mexico နဲ့ကုန်သွယ်သဘောတူညီချက်အတိတ်ကနေ Mexico ကနေတိုင်းအတွက်တိဆောက်ပေးနေတယ်လို့အထောက်ထားတစုံတရာမပြဘဲလည်းအစည်းအဝေးမှာပြောပါတယ်။လူပေါင်းတန်း30-35တန်းလောက်ဟာအမေရိကန်နိုင်ငံနဲ့တရားဝင်ဝင်ရောက်နေကြောင်းနဲ့အမေရိကန်တောင်ဘက်နယ်စပ်တစ်လျှောက်မှာစကားလိုစစ်ပေးဖို့အတွက်အကာအရံတွေလိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားမနိုင်တပ်ဖွဲ့ဝင်ဟောင်းကိုတန်ရုံနဲ့တွေ့ခွင့်ပြုလိုက်ကြောင်းရုရှားနိုင်ငံရဲ့ဌာနကဗုဒ္ဓဟူးနေ့မှာပြောပါတယ်။အမေရိကန်အခြေစိုက်သတင်းတွေမှာတော့ဖမ်းခံထားရသူကိုရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမကြီးတွားတွေ့ခဲ့တယ်လို့ဖော်ပြထားကြပါတယ်။အမေရိကန်နိုင်ငံသားတဦးကိုဘာကြောင့်ဖမ်းဆီးရလဲဆိုတာကိုဖြေရှင်းချက်ထုတ်ပေးဖို့မျှော်လင့်ကြောင်းနဲ့တကယ်လို့မမမကန်ဖမ်းဆီးထားတယ်ဆိုရင်လေသူ့ကိုပြန်လွတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ကွန်ပေယိုကပြောကြားပြီးနိုင်ပိုင်းအကြံမှာရုရှားဘက်ကအဲ့ဒီလိုတန်ယုံနဲ့တွေ့ခွင့်ပြုလိုက်တာဖြစ်ပါတယ်။အသက်48နှစ်အရွယ်အမေရိကန်နိုင်ငံသားပေါ်ဝဲလန်းဆိုသူကိုတချို့လုံနေစဉ်အတွင်းဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ရုရှားဘက်ကမထုတ်ပြန်ပါဘူး။ဒါပေမဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝေလန်းအနေနဲ့ထောင်ဒဏ်အနည်း20အထိကြာခံရနိုင်တယ်လို့ရုရှားအစိုးရပိုင်းသတင်းဌာန TASS မှာဖော်ပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကကောက်မြတ်တဲ့စာရစံကိုလက်ခံရရှိကြောင်းနဲ့မကြခင်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့ဖြစ်လာနိုင်တယ်လို့ဗုဒ္ဓဘူးနယ်မှာပြောကြားလိုက်ပါတယ်။သူတို့နှစ်ဦးကတိုက်ကိုကောက်မွန်တဲ့ဆက်ဆံရေးကိုတကယ်ပဲထူထောင်နိုင်ခဲ့ကြောင်းကက်ဘိနက်ဝန်ကြီးများနဲ့သမ္မတအင်ဘူးကတွေ့ဆုံပွဲမှာသမ္မတထရမ့်ကပြောကြားခဲ့တယ်လို့နောက်ထပ်တွေ့ဆုံပွဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသူကပြောခဲ့တာပါအခုလိုသမ္မတထရမ့်မပြောကြခင်အင်ကာနေတုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ကတကယ်လို့အမေရိကန်အစိုးရကသူ့အစိုးရကိုနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အတင်းဖိအားပေးတဲ့အနေနဲ့အရေးယူတန်းခတ်မှုတွေဆက်ပြီးထားနိုင်မယ်ဆိုရင်လက်ရှိကောင်းမွန်နေတဲ့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးအဆုံးသတ်သွားနိုင်တယ်လို့သတိပေးခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကင်မြကသူ့ရဲ့နိုင်ငံကိုမိန်ကွန်းပြောကြတဲ့နှစ်ပတ်လည်နှစ်တကူမိန်ကွန်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်တာဒါမှမဟုတ်ထုတ်လုပ်တာဒါမှမဟုတ် သူ့လက်နက်တွေကိုအသုံးချတာဒါမှမဟုတ်ပြန့်နှံ့စေတာမျိုးမလုပ်တော့ဘူးသူ့ဘက်ကနေခိုင်ခိုင်မာမာဆန္ဒရှိထားကြောင်းပြောပါတယ်ဒါအပြင်သူဟာဒီနှစ်ထဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ကြိမ်တွေ့ဆုံပွဲလုပ်ဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်ဒါပေမဲ့သူတောင်းဆိုထားတာတွေကိုအမေရိကန်အစိုးရဘက်ကမလုပ်ဆောင်ရင်တော့မြောက်ကိုရီးယားကနောက်လမ်းကြောင်းတစ်ခုကိုရွေးချယ်လာနိုင်တယ်လို့လည်းသတိပေးပါတယ်သူတောင်းဆိုမှုတွေထဲမှာအမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေ့ကျင့်မှုအားလုံးကိုအဆုံးသတ်ဖို့လည်းပါဝင်ပါတယ်
တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးလုပ်ဆောင်မယ့်နိုင်ငံဖြစ်ကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးအသစ်ပက်ချန်ဟန်ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဇန်နဝါရီ၂ရက်နေ့ဟာယာယီကာကွယ်ရေးဝန်ကြီးရှန်ဟန်အပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကကာကွယ်ရေးဝန်ကြီးဌာနဝန်ထမ်းအနေနဲ့ပြုလုပ်တဲ့ဆွေးပွဲအတွင်းတရုတ်နိုင်ငံဖြစ်တယ်ဆိုတာကိုမမေ့ကြဖို့အကြိမ်ကြိမ်ထပ်လောင်းပြောကြားခဲ့တယ်လို့အမည်မဖော်လိုတဲ့ဝန်ထမ်းတဦးကပြောပါတယ်။သူအရှိကတာဝန်ထမ်းဆောင်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်ဒစ်ကတရုတ်နဲ့ရုရှားတို့ဟာအင်အားကြီးပြိုင်ဘက်နိုင်ငံတွေဖြစ်တယ်လို့ယူဆပြီးသူချမှတ်ခဲ့တဲ့မဟာဗျူဟာကိုသူ့အနေနဲ့ဆက်လက်ကျင်းဆုံးသွားမှာဖြစ်ကြောင်းယာယီဝန်ကြီးရှန်နဟန်ကပြောကြားခဲ့တယ်လို့အမည်မဖော်လိုတဲ့နောက်ထပ်ကာကွယ်ရေးဝန်ကြီးဌာနအရာရှိတူကလည်းပြောပါတယ်သမ္မတဒေါ်နယ်ထရမ့်အနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယာရုကအနားယူသွားတဲ့ဝန်ကြီးမက်ဒစ်နေရာမှာသူ့ကိုယာယီဝန်ကြီးဖြစ်အစားထုတ်ခန့်အပ်လိုက်ကြောင်းအခန့်အလိုက်တာကြောင့်ရှန်နဟန်ဟာဇန်နဝါရီလ1ရက်နေ့ကစပြီးတာဝန်ထမ်းဆောင်တာဖြစ်ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ New American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်အတွင်းမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးရသူက2500လောက်ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Fahrenheit ကဗုဒ္ဓဘူးနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်။
Our humanitarian colleagues tell us that in Myanmar's central Rakhine state, some 2,500 people were forced to flee fighting.
ပြီးခဲ့တဲ့လကစားပြီးရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လူပေါင်း2,500လောက်အိုးရင်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူသားချင်းစာနာမှုအဖွဲ့တွေကပြောပါတယ်။အခုလိုအိုးရင်ပြောင်းရွှေ့နေရသူတွေနဲ့ဒေသခံအတိုင်းဝိုင်းတွေမှာဘာတွေလိုအပ်နေလဲဆိုတာကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ဦးဆောင်တဲ့အဖွဲ့ကအဲ့ဒီဒေသမှာတွားပြီးကြည့်ကြမှာဖြစ်ပါတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အဖွဲ့တို့ကြားဗုဒ္ဓဖူးနေ့ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေတယ်လို့ AA အဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဘူးတီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပြင်းရွာသားတွေစစ်ပေးရလွတ်ရတိမ်းရှောင်နေရတယ်လို့လက်ရှိမှာဇေဒီတောင်ကြီးရော်နဲ့စပထားကြီးရော်တွေမှာစစ်ရှောင်ဥယျာဉ်200နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဒီကနေ့ထိဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအပြင်မြောက်ဦးမြို့နယ်ထဲမှာလည်းမကြာသေးခင်ကဘုံးပေါက်ကွဲမှု3ခုဖြစ်ပွားပြီးမတိမငြိမ်ဖြစ်နေတာပါ။မြန်မာတပ်မတော်ဘက်ကလေးလအကြအပြစ်ရထားမယ်လို့ဒီဇင်ဘာ27ရက်နေ့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တွင်ကြောက်တော်ရတိတောင်ဘူးတီတောင်နဲ့ပုံနှကြုံးမြို့နယ်တွေဘက်မှာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားတဲ့ဒေသခံကြေးရွာသားအများပြားလည်းဘေးလွတ်ရှောင်တိန်နေရစေဖြစ်ပါတယ်။
တရုတ်နိုင်ငံအရှိဘက်ကမ်းလွန်ဒေသမှာကုန်တင်သင်္ဘောကြီးတစ်စင်းနှိမ့်မြှုပ်သွားတဲ့အတွက်အနည်းဆုံးလူတဦးသေဆုံးပြီး10ဦးပျောက်ဆုံးနေကြောင်းတရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဇေကျန်းခရိုင်တိုင်ဂျူးမြို့နယ်ရေမှန်60နဲ့ညီမျှတဲ့169ကီလိုမီတာအကွာအဝေးမှာလူ15ဦးပါတဲ့အဲ့ဒီကုန်တင်သင်္ဘောဒေသဆန်တော်ကြီးမင်းနဲ့၄နိုင်ခွဲလောက်မှာနှိမ့်မြှုပ်သွားတာလို့တရုတ်ရေကြောင်းဆိုင်ရာအရာရှိတွေကကိုကာပီဆင်ဟွာသတင်းမှာဖော်ပြပါတယ်။အလျား80မီတာရှည်လျားတဲ့အဲ့ဒီကုန်တင်သင်္ဘောဟာမြန်မာတင်မောဝန်ထမ်း14ဦးထိုင်ဝမ်2ဦးနဲ့ထိုင်ဝမ်ကျွန်းကနေကောက်ရှိစစ်ကမ်းကနေထွက်ခွာလာတယ်လို့ဆိုပါတယ်။အဲဒီခုချိန်ထိတော့လူ4ဦးကိုကယ်တင်နိုင်ပြီဖြစ်တယ်လို့ဆိုပါတယ်။ပလောက်ကျွန်းမှာမပုံတင်ထားတဲ့အဲဒီတင်ပေါ်နှိမ့်မြုပ်သွားတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းမှာအကူအညီဆောင်ရွက်ဖို့ကမ်းခြေဆောင်တပ်ဖွဲ့နဲ့တင်ပေါ်နဲ့လေယာဉ်တွေကိုအခင်းဖြစ်တဲ့နေရာတွေကိုဆစ်လွတ်ထားကြောင်းထိုင်ဝမ်အမျိုးသားကယ်ဆယ်ရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသက်နိုင်ငံ၅နိုင်ငံပါဝင်လာပြီးဒီထဲမှာ Dominican Republic ကတော့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်တော့မှာဖြစ်ပါတယ်။ Belgium, Germany, Indonesia နဲ့တောင်အာဖရိကနိုင်ငံတွေကလည်းနှစ်နှစ်တာအလှည့်ကျအဖွဲ့ဝင်အဖြစ်စတင်တာဝန်ထမ်းဆောင်ကြတော့မှာပါ။အဖွဲ့ဝင်အသက်၅နိုင်ငံစလုံးအတွက်အဖွဲ့ဝင်ဖြစ်ကြောင်းအတိမတ်ပြုအခမ်းအနားကိုဗုဒ္ဓဖူးနေ့ကကျင်းပခဲ့ပြီးလုံခြုံရေးကောင်စီခန်းမှပြင်ပမှာအဲ့ဒီ၅နိုင်ငံရဲ့အလံတွေကိုစိုက်ထူလိုက်ပြီးဖြစ်ပါတယ်။2018နှစ်ကုန်ဆုံးသွားတာနဲ့အတူအရင်က လက်ချက်တာဝန်ထမ်းဆောင်ခဲ့ကြတယ်။ဘိုလီးဗီးယား၊အက်သီယိုးပီးယား၊နယ်သာလန်၊ကဇက်စတန်နဲ့ဆွီဒင်နိုင်ငံတို့တက်တန်းကုံဆုံးသွားခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကကုလသမဂ္ဂမှာဩဇာရှိဆုံးဌာနဖြစ်ပါတယ်။တရုတ်ပြင်သစ်၊ရုရှား၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကတော့အများအားအဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးဗီဒီယိုအာဏာသုံးစွဲခွင့်ရှိတဲ့9နိုင်ငံဖြစ်ပါတယ်
။အမေရိကန်ခြေဆိုင် Netflix online ရုပ်သံအစီအစဉ်ဖြန့်ချိရေးကုမ္ပဏီကSaudi Arabia မင်းသားမိုဟာမက်ဘင်ဆာမန်ကိုလွန်ပြောင်းထားတဲ့ဟာတာရုပ်သံအစီအစဉ်ကို Saudi Arabia မှာပြသနေတဲ့အထက်ကနေဖြုတ်ပစ်လိုက်ပြီးဖြစ်ပါတယ် Patriot Edward Hassan Mahaj ဆိုတဲ့ရုပ်သံဇာတ်လမ်းတွေအစီအစဉ်ကိုအမေရိကန်မှာပြီးခဲ့တဲ့အောက်တိုဘာလကစပြီးပြသနေခဲ့တာဖြစ်ပြီး Saudi မှာပြသနေတဲ့အစီအစဉ်တွေကပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်
သာသာပရိနိမနဲ့ခင်ထိတ်တိုင်းအောင်နိုင်ငံတကာသတင်းတွေကိုဒေါ်ကင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းထွက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရင်ဂျာဒုက္ခသည်အကြက်တဲပါဝင်ကချင်နဲ့ရှမ်းတိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့2018ခုနှစ်အတွင်းကုလသမဂ္ဂပါဝင်နိုင်ငံတကာဖိအားတွေအများကြီးရင်ဆိုင်ခဲ့ရတာကြောင့်2019မှာလည်းအခြားစိန်ခေါ်ချက်တွေဘလို့ရင်ဆိုင်ရမယ့်အလားအလာရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူဆောင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလို့စတင်ဖြေပါတယ်
။2018ကတော့ဟိုကျွန်တော်လည်းသိတဲ့အတိုင်းပဲကျွန်တော်တို့မှာဖိအားတွေအများကြီးရှိတယ်ပေါ့နော်။လူခွင့်ရေးကောင်စီဘက်ကတော့၎င်းဟိုဒီထူးထူးညီလာခံတတိယကော်မတီဘက်ကတော့၎င်းဒီဘက်ကလူမျိုးကောင်စီအားလည်းပဲညီမျိုးစုံနဲ့သူတို့စူးစမ်းနေတဲ့ဟာတွေရှိတယ်ပေါ့လေ။ဒီကအချက်ကတော့တစ်ဖက်နိုင်ငံကိုပြေးသွားတဲ့ဟိုကျွန်တော်မွတ်စလင်တွေကျန်တဲ့လက်ခံရေးကိစ္စအသာဥစားပြီးကျွန်တော်တို့ကမကိစ္စဘူးအဲ့တော့အဲ့ဒီကိစ္စမှာပြီးခဲ့တဲ့ဟိုနော်မလာတော့ကကျွန်တော်တို့တခါပထမဆုံးချိန်ပြန်ပြီးတော့ဟလာဟိုပြန်ပို့ဖို့ကျွန်တော်တို့နှစ်ဖက်နိုင်ငံအချင်းတက်မှတ်ပြီးတော့လှုပ်ထားပြီးတော့မှဟိုအဆင်မပြေလို့မလုပ်ဖြစ်တဲ့ကိစ္စနောက်ဒီဘင်္ဂလားဒေ့ရွှေကောက်ပွဲမနေ့ကပဲသူတို့ပြီးသွားပြီပေါ့နော်အဲ့တော့သူတို့နဲ့ညှိထားချက်အရကတော့သူတို့ရွေးကောက်ပွဲပြီးတော့မှဒီကိစ္စကိုပြန်လဲပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ဆိုတော့အဓိကခုနပြောတဲ့ဒီတစ်ဖက်နိုင်ငံထွက်ပြေးသွားတဲ့မွတ်စလင်တွေခံပြည်နယ်တွေကိုသူတို့မူရင်းနေရာကိုပြန်လာနိုင်ဖို့အတွက်ကျွန်တော်နှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီကျွန်တော်ဆက်လက်ပြီးတော့ကောင်းတဲ့ဖော်သွားဖို့ရှိတာပေါ့ဒီကိစ္စကတော့ဟိုကိုနှစ်နိုင်ငံဖြည့်ရှင်းရမယ်အဓိကဖြည့်ရှင်းရမယ်ကိစ္စဖြစ်တယ
်တမန်ကြီးတို့အနေနဲ့ကြတော့ဒီကုလသမဂ္ဂနဲ့ဒီအထူးသဖြင့် Ranger ဒုက္ခသည်ကိစ္စပူးပေါင်းဆောင်ရွက်မယ်အနေထားပေါ့နော်အဲ့ဒီဟာမှာဘလို့အခြေအနေအခု2019အတွက်ရှိမလဲရှင်
ဒီပြန်လည်လက်ခံကြောက်ဆောင်ရတဲ့နေရာမှာသူတို့ကတက်နိုင်တဲ့ဘက်ကနေပြီးတော့လိုအပ်တဲ့နေရာနေပြီးတော့နော်ကိုညီပြီးတော့ဝိုင်းဝန်းပံ့ပိုးဖို့ဒါအဓိကအချက်ပဲသူတို့ကနေပြီးတော့သူတို့လူချင်းတဲ့ပုံစံနဲ့လှုပ်လို့တော့မရဘူးပေါ့ဗျာအဲကျွန်တော်တို့ရဲ့အခြေအနေနဲ့ကျွန်တော်တို့နိုင်ငံသဘောတူပြီးတော့စီစဉ်ထားတဲ့အတိုင်းကျွန်တော်တို့ဆောင်ရနေတာကိုအဆင်ပြေအောင်သူတို့ကူညီရမှာပဲဟိုအာဆန်အားလည်းပဲကျွန်တော်အဟားစင်တာတို့ဘောတို့ကနေပြီးတော့လူတွေထုတ်ပြီးတော့ကျွန်တော်စီမံချက်တွေနဲ့ကျွန်တော်ဆက်လက်ပြီးတော့ကူညီဆောင်ရဖို့ရှိပါတယ်အဲတော့ကျွန်တော်တို့ဒေသတွင်းမှာလည်းပဲဟာလားနိုင်ငံလုပ်တဲ့ပြင်ကိုဒေသတွင်းမှာလည်းပဲကျွန်တော်တို့အဆင်နဲ့လည်းပူပေါင်းဆောင်ရွက်ဖို့အစီအစဉ်တွေရှိသလိုတစ်ဖက်ကကုလသမဂ္ဂနဲ့လည်းပဲလုပ်နေတဲ့အပိုင်းတွေအခုဟိုမကြခင်ဆိုရင်ကျွန်တော်တို့ဟိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟလားဟိုဖီလီပိုဂရန်ဒီယာကျွန်တော်ဇန်နဝါရီလထဲမှာကျွန်တော်တရားနည်းဆိုလာတော့မယ်အဲမြန်မာနိုင်ငံလာဖို့ရှိပါတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းပူပေါင်းဆောင်ရွက်လို့ကျွန်တော်ဆက်လက်ပြီးတော့လုပ်ဖို့ရှိပါမယ်တစ်ဖက်ကလည်းပဲဟလားကျွန်တော်တို့ဒီအတွင်းမှုချုပ်ရဲ့ဟလားမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘဂန်နာနဲ့လည်းပဲကျွန်တော်တို့ဆက်ပြီးတော့နီနီကက်ကဆောင်ရွက်တော့ဖို့ရှိပါတယ်။အဲသူနဲ့လုပ်တဲ့နေရာမှာကျွန်တော်တို့အခုသူဆိုရင်ဟိုနီပြီးတော့မှဂျုံငန်းတော့ဖွင့်နေပါပြီ။သူစာနေပါပြီကျွန်တော်တို့အဲသူနဲ့ကတော့ဟိုအပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီကျွန်တော်တို့အချိန်ကြီးကောင်းပါတယ်။ဒါတွေလည်းကျွန်တော်တို့လုပ်သွားမယ်
။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာပါတဲ့ဒီမှတ်တမ်းတင်မဲ့အဖွဲ့ပေါ့နော်။ဒီကျူးလွန်သူတွေဒီလူခွင့်ရေးချိုးဖောက်တဲ့ကျူးလွန်သူတွေကိုအရေးယူနိုင်ရေးသူတို့ဒီအချက်လက်တွေကိုမှတ်တမ်းယူမဲ့အတွက်ဒေါ်လာ26တန်းသုံးဆွဲမဲ့ကိစ္စပေါ့လေ။အဲ့ဒီပုံမှာရောတမန်ကြီးရဲ့အမြင်ဘယ်လိုရှိပါလဲ
။ကျွန်တော်တို့ကတော့ဒါဟိုငွေဖြုံးတာပဲကုလသမဂ္ဂကလည်းပတ်စံမရှိဘူးဆိုပြီးတော့သူတို့အမြင်မျိုးပြောနေကြတာပဲဗျာ။ဒီကိစ္စတော့ဗျာလူခွင့်ရေးကောင်စီ FMM လည်းဖွဲ့ထားတယ်နောက်တစ်ခါဒီ ongoing process ဆိုပြီးတော့ဒီသူနာပြောတဲ့ဒီဟာကိုမှတ်တမ်းတင်ဖို့ဆိုပြီးတော့လည်းလှုပ်ထားနိုင်ရှိတယ်ဒီဘက်က US ဆိုပါတော့လည်းအစိုးရအနေနဲ့လှုပ်ထားနိုင်ရှိသေးတယ်ဗျာနောက် NGO တွေဟလာမျိုးမျိုးကလည်းလှုပ်နေကြတယ်ဒီဟာကိုအပြစ်ပေးအရေးယူဖို့ဟိုဒဏ်ခတ်ဖို့ပဲသူတို့ကဒါဟိုကုလသမဂ္ဂပတ်စံတွေကိုကုန်ကြခံတယ်ဒေါ်လာသန်း26တန်းဆိုနေတဲ့ပတ်စံမှာဟုတ်တာဆိုတော့ဒါကျွန်တော်ဘလို့မှသဘောမတူနိုင်ဘူးလေကျွန်တော်မှလည်းပဲခုနပြောသလိုပဲအကူရင်းကပြောပြီးသားပဲထောက်ထားရှင်းပေးကျွန်တော်တို့ဟိုရှုပ်ဝက် ဟလာဟိုထားပေးမယ်နောက်ပြီးတော့ရင်းယူဟိုတင်းတဲ့ဟာကိုကျွန်တော်တို့ကဟလာဟိုခင်ဗျားတို့အထောက်ထားခိုင်းလို့ရှင်ပေးပါဖိတ်ခေါ်တယ်ဆိုပြီးတော့ကျွန်တော်ပြောထားပြီးပြီလေကျွန်တော်တို့လည်းဒါလုပ်နေတာပဲကျွန်တော်တို့ process လုပ်နေတယ်အဲ့တော့ဒီဟာကိုထပ်ထပ်ပြီးတော့ပြင်ရနေပြီးတော့ဒီ accountability ကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတော့ကျွန်တော်တို့ဘယ်လိုမှဒါတော့လက်ခံနေစရာမရှိဘူးဗျာ
အခုတမတ်ကြီးတို့အခုဒီမြမရေးဆုံးဖြတ်ချက်အပေါ်မှာပြန်လဲတုံ့ပြန်ထားပြီးသားဖြစ်ပေမဲ့အဲ့လုံခြုံရေးကောင်စီနဲ့ကြတော့ဒီဘယ်လိုအလားအလာရှိမလဲပို့ပြီးတော့ဖိအားပေးလာနိုင်မလားလုံ
ခြုံရေးကောင်စီကတော့ကျွန်တော်တို့သူတို့ပြောနေတာပဲဗျာဟိုလုံခြုံရေးကောင်စီနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်နေတယ်အပြုသဘောနဲ့ပေါ့နော်ကျွန်တော်တို့ကဆောင်ရွက်နေတယ်အဲ့ဒါကိုထပ်ဆင့်တိုးပြီးတော့သူတို့လုပ်မယ်ဆိုရင်တော့အဲကျွန်တော်တို့အချိန်နဲ့မကိုက်တဲ့ဟာတော့ကျွန်တော်ပဲလက်ခံလို့ရမှာလဲအဲ့တော့လူငင်းကောင်စီတဲမှာလည်းပဲဒီအချိန်မှန်ကိုသိရှိနားလည်ပြီးတော့နော်မြန်မာနိုင်ငံရဲ့အဲ့မြန်မာအစိုးရနဲ့ပြည်သူတွေရဲ့လုပ်နေတဲ့မှန်ကန်တဲ့လုပ်ရည်တွေနဲ့နော်ကျွန်တော်အထူးသဘောနဲ့လုပ်တဲ့ဟာကိုသိမှတ်ပြုတဲ့နိုင်ငံတွေလည်းရှိပါတယ်အဲ့တော့တို့လုပ်ချင်တယ်လို့တော့လူငင်းကောင်စီမှာလည်းအကုန်တော့လုပ်လို့မရပါဘူး
မြမတမကြီးဦးဟောက်တူစွမ်းကိုမဲညင်နိုင်မေးမြန်းတင်ပြခဲ့တာပါအခုတော့တိုက်ပွဲအခြေအနေနားဆင်ရပါမယ်မြမတမတော်နဲ့ရခိုင်လက်နက်ကင် AA အဖွဲ့တို့ကြားရခိုင်ပြည်နယ်မှာနှစ်သိကူးကနေဒီကနေ့ထိတိုက်ပွဲဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်တွေအရေးပေါ်အကူအညီမရနိုင်ပဲဖြစ်နေပါတယ် VOA သတင်းတော်နိုင်ကွင်းသတင်းပေးပို့ထားတာ
ပါ2019နှစ်သိကူးနေ့ကနေဒီကနေ့ထိရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော် AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလိုပြောပါတယ
်။ဇန်နဝါရီလတရနေ့ကစပြီးတော့တိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျ။ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငွားရုံတော်ရွာရဲ့ရှေ့ဘက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်။ပထမတိုက်ပွဲကတော့ဒေတောင်နဲ့ကံတင်ရွာအကြားမှာဖြစ်တာ။ဒီမှာသစ္စာဘက်ကနေကံတင်ရွာသေးကိုလည်းလည်းကြီးအလုံး20မိနစ်ဒီလိုပြစ်ခတ်တာရှိတယ်။အဲဒီမှာဖုံးကြောင်ရောဒီမှာရွာသေးမှာရောအဲဒီမှာရှိတယ်ဗျ။နောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိတ်အတန်းမှာဖြစ်တာ။
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိချအတိမပြုတ်နိုင်သေးပါဘူး။အင်ကန်နေ့ကဗူဒီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလို့ရကိုတင်းချောင်နေကြရတယ်လို့စီရီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရယ်
။ရွာသားတွေထွက်ပြီးလို့ကျွန်တော်တို့စီရီတောင်ကြည့်ရအောင်အုပ်စုမှာအခုလူပေါင်း50ခန့်ရောက်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့စီရီတောင်ရွာကသူတို့ကိုနည်းနည်းကုန်ရင်ထောက်မထားတာပဲ။အခုလို့ပေါက်ဆံကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်ဆံကြီးပြီးမှသူတို့ကပြန်မှာ။အခုတော့လို့လို့ဆိုကျွန်တော်တို့စီရီတောင်စီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ။
လက်ရှိစေတီတောင်ကျေးရွာနဲ့စပါးထားကျေးရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တပ်မတော်သတင်းမှပြန်ကြားရေးဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပေးပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တိုက်ပွဲဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အသောသွင်းမှာပဲအင်ကန်နေညနေပိုင်းတုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသအဖွဲ့ကြီးခရီးစဉ်ကာတန်မြောက်ဦးမြို့နယ်လောင်ကျက်နယ်နန်းကြကျေးရွာကြားမြောင်ပွေသရမ်းမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်နောက်ဆုံးအခြေအနေကိုတော့ NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမောင်ထွန်းလှိုင်ကအခုလိုတည်ပြုပြောဆိုပါတယ်
။ဝန်ကြီးချုပ်တို့ကတောက်ပြူရမ်းကြီးတောက်ကုန်းတို့ဆက်ကပြန်လာတာပါ။၄နိုင်စော်လောက်မှာပုံပေါက်တာပေါ့။ဘုံကုန်းလုံးပေါ့။သူတို့ဖြတ်တာနဲ့ပုံပေါက်တယ်ဝန်ကြီးချုပ်ကရယ်ဗန္ဒာအခွန်ကရယ်နောက်ပြီးစီဗင်ကရယ်ပြတ်တော့ရယ်နောက်မှကျန်သေးတဲ့ဟာအများဥခရိုင်အုံရှုံးမှုကနဲ့အိုက်တော်နဲ့တူဝန်ကြီးကအဲ့ဒီကြားလောက်မှဘုံကဟာပေါက်တာပေါ့နော်ဒါပေမဲ့စားရတဲ့ဒီကတော့ဘာမှမရှိပါဘူးကျွန်တော်တို့အာနာပင်ပြည်သူရေးကလုံခြုံရေးတန်းကတော့ဆုံရနေပါလေဘီတူဘေဝါဆိုတာတော့အူလောလောဆိုတော့ဆက်မဲ့လို့ဟာမရသေးပါဘူးပုံပေါက်ကွင်းမှုတွေကတော့သိချာပါလေဟုတ်တယ်လို့ယူဆကြပါလေ
။တမတော်ရဲ့ဒီဇင်ဘာ9ရက်နေ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့စီရေးပြိပကဖြစ်ပေါ်ရာရခိုင်ပြည်နယ်ဒေသတွင်မိုင်းပေါက်ကွဲမှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပူပါတယ်။ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကုန်ပိုင်းကစပြီးတော့မြမတမတော်နဲ့ရခိုင်တမတော် AA တို့ကြားတိုက်ပွဲဖြစ်ပွားရာကြောက်တော်ဗူဒီတောင်ရတိတ်တောင်ပုံညုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်1000ကျော်သိုးပွားလာနေပါတယ်။အထူးသဖြင့်တိုက်ပွဲဖြစ်ပွားခဲ့တဲ့ရိုးချောင်းသက်ပိုင်းကျေးရွာတွေဖြစ်တဲ့ဒလူးချောင်းငစရိုင်းကိုင်းမီကျန်ခိုးအဝပြန်နဲ့ပညာဝကျေးရွာကစစ်ဆောင်တွေအတွက်ဖရိခါကူညီပေးရေးမှာခက်သွေးနေတယ်လို့လည်းကြောက်တော်မြို့နယ်ကူညီပေးရေးဖွဲ့တာဝန်ခံဦးစော်ဝင်းကပြောပါရစေ။
ကျွန်တော်တို့ကိုတက်တာတာစီပြစ်မှန်နေလို့ပြည်သူတွေပေးဖို့လမ်းမှာကျွန်တော်တို့ရည်နှားနေရတယ်။စ ကျွန်တော်တို့တက်လို့ကဒီနေလုံဝန်ကြီးအပါဝင်ဝန်ကြီးချုပ်မြင်းမြေခွေအုပ်ကအကုန်လုံးကကွန်ပျူတာတွေနဲ့တွဲလို့ရပါတယ်လို့အကြီးကြီးပြောထားမှုတယ်ကွန်ပျူတာတွေနဲ့တွဲရညာတော့ဒီဘက်ကူရရောက်မှကျွန်တော်တို့အဲ့ဒီရှားအပေါ်ထက်ကိုတက်ခွင့်မပေးဘူးပုံမှန်လေးတပွဲတင်နေတာအခုတတိဘယ်သူမှပြည်ပေါ်ပေးလို့မရှိဘူးမြန်မာလူစုစံတပူကိုအရေးကြိုတောက်နေတယ်အဲ့လိုမျိုးတွေ
တိုက်ပွဲဖြစ်ပွားနေတဲ့ရိုးချောင်းဆက်ပိုင်းကိုတပ်မတော်ကနေတွာလာဖွဲ့ပိတ်ပင်လာစစ်ရှောင်းတွေအတွက်ပေးပို့တဲ့ရိခါတွေကိုရခိုင်တပ်မတော်လက်ဆက်ရောက်သွားမှာစိုးရင်လို့ပိတ်ပင်လာဖြစ်နိုင်ကြောင်းစစ်ရှောင်းစခန်းတာဝန်ရှိသူတွေကသုံးသပ်ချက်ပေးထားပါတယ်မြန်မာတပ်မတော်အနေနဲ့က NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်တော်ရသိတောင်ဗူဒီတောင်ပုံလုံးကျုံမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲတွင်ဒေသခံကြေးရွာသားတွေကလည်းပေလွတ်ရကိုစစ်ပြေးဒုက္ခတဲ့အနေနဲ့တင်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကွင်းရဲ့သတင်းပြပိုးချက်ဖြစ်ပါတယ်ဒီလိုတိုက်ပွဲကြောင့်ဥယင်ဆွန့်ခွာသူ2500ကျော်ရှိပြီး UNOCHA အဖွဲ့ကမကြာခင်မှာအဲ့ဒီဒေသကိုတွားရောက်ဖို့ရှိနေပါတယ်အခုတော့ဆေးကြောက်3ဆွဲခွင့်ထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်မွေးဆေးဝါးနှင်းနှင်းရမှာခက်ကြမ်းကြမ်းကင်တွေလေးရှိတဲ့ထိုင်းနိုင်ငံမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့2018ကုန်ကန်ဒီခွင့်ပြုလိုက်တာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်ဆေးပညာရှင်ဒေါက်တာတင့်ဆွေကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်ထိုင်းနိုင်ငံဟာအရှိတောင်အာရှမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့အတွက်ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်အခုလိုတရားဝင်ခွင့်ပြုချက်ကိုဒီဇင်ဘာ24ရက်မှာစတင်ပြဋ္ဌာန်းလိုက်တဲ့နောက်မာရီဝါနာကိုဆေးဝါးဖြစ်နဲ့သုံးဖို့လုပ်နေတဲ့ပညာရှင်တချို့ကဒီဥပဒေကိုစိတ်ပြတ်ကြောင်ပြောဆိုလာကြသလိုဒါအမေရိကန်ဒေါ်လာဘီလီယံပေါင်းရာရှိအမျက်ရနေတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရဌာနတွေကအခွင့်အရေးတွေပေးလာနိုင်တယ်လို့လည်းထောက်ပြကြပါတယ်။ဒါပေမဲ့ထိုင်းမူရဆေးဝါးထိန်းချုပ်ရေးဘျူရိုအတွင်းမှုချုပ်နီယွန်တမ်စရီဆက်ကတော့မာရီဝါနာကိုစတင်စိုက်ပျိုးရာကနေရောင်းဝယ်မှုနဲ့အသုံးပြုသူယောဂါရှင်တွေလက်ထဲကိုရောက်တဲ့အထိအဆင့်တိုင်းအတွက်စီမင်းစီကံဥပဒေနီးဥပဒေတွေချမှတ်ထိန်းချုပ်ပြီးအမျက်ထုတ်သူတွေရဲ့အန္တရာယ်ကိုကာကွယ်သွားမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့အစိုးရရဲ့တည်ဝင်ခွင့်ပြုမှုကနေထိုင်းနိုင်ငံအတွင်းနောက်မှာဖြစ်လာနိုင်မဲ့ပြဿနာတွေအတွက်စိုးရိမ်မှုတွေလည်းတိုးလာနေတာပါ။မာရီဝါနာဒါမှမဟုတ် Cannabis Sativa လို့ခေါ်တဲ့ဆေးကြောက်ဟာဘိန်းဘိန်းဖြူနဲ့စိတ်ကြွဆေးတွေလောက်မပြင်းထန်ပေမဲ့ဆေးဆွဲနိုင်တဲ့အနေအထားရှိနေတယ်လို့ဘေးထွက်ဆိုးကျိုးတွေလည်းရှိနိုင်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။သူကဘိန်းဘျူနဲ့စိတ်ကြွဆေးတွေလိုလောက်တော့ဆွဲစေတာတော့မရှိဘူး။ဒါပေမဲ့လို့သုံးတဲ့လူတွေကတဖြည်းဖြည်းနဲ့ဒီဆေးကြောက်ကိုပဲရကျင်လာတယ်။ဆေးကြောက်ဝင်သွားလို့ရှိရင်နှလုံးခုန်ပြန်လာမယ်။မျက်နှာတွေညီလာမယ်။နောက်တစ်ခါမျက်စိတွေကဖိအားပရက်ရှာပေါ်တော့ကျမယ်။အာခေါင်ခြောက်မယ်။လူကတော့နေလို့ကောင်းတယ်လို့ပဲထင်နေတယ်။အကောင်းနေပဲမြင်နေပဲ။ဒါနဲ့သူကအချိန်ကိုသတိမထားမိဘူးစားကျင်စိတ်တွေများမယ်။နောက်စိုးရင်စိတ်နည်းမယ်ဆိုလို့တချို့မှာစိုးရင်စိတ်ကဲပြီးတော့စိတ်ကကြားတယ်။နောက်တစ်ခါသူကဟိုတခြားလူတွေနဲ့စာရင်အာယုံခံစားမှုပေါ့နော်။အဲ့ဒါကသူများလည်းပိုတိုးပြီးတော့သိတယ်။ဒါပေမဲ့သူဟာပြဿနာအခက်အခဲတစ်ခုကိုဖြေရှင်းမှုဆုံးဖြတ်တဲ့နေရာမှာအံတမအားနည်းသွားပါလိမ့်မယ်။ကောင်းမှုမယ်စိတ်ရှုပ်ထွေးမယ်အိတ်ချင်မယ်မရှိတဲ့ဟာတွေကိုရှိတယ်လို့သူမြင်နေပြီးတော့နောက်ဆုံးကြတဲ့အာရင်ကုန်ခံပြီးတော့နေရာခတ်တဲ့ဘီရော့တက်ရောက်မှုတွေရှိနေပါတယ်။နောက်ဘီရော့ဆိုဂျိုတခုကတော့ကျွန်တော်လိမ်မှုဆံရအားနည်းမှုတွေဖြစ်ပါတယ်။နောက်တစ်ခါအဲ့လိုလူတွေမှာပဲလိမ်ကတဆင့်ကူးစက်တဲ့ရောဂါတွေလည်းပိုဖြစ်တယ်လို့ကျွန်တော်တို့သုတေသနတွေကသိရပါတယ်ခင်ဗျ။
ဆေးပညာရှင်တွေအနေနဲ့စိုးရိမ်မှုရှိနေတဲ့မာရီဝါနာဆေးကြောက်ပါတဲ့ဆေးတချို့နဲ့ကုသနိုင်တဲ့ရောဂါတွေလည်းရှိတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်။
သူတဲမှာအဓိကလူရဲ့ကျန်းမာရေးကိုတက်ရောက်စေတာတော့ THC ဆိုတဲ့ drug bomb ဖြစ်ပါတယ်ဒီဆေးကြောက်ပါတဲ့ဆေးတွေကိုယောဂတချို့မှာကုနိုင်ပါတယ်တရားဝင်သုံးလို့ရတဲ့ယောဂတွေကတော့ Alzheimer ယောဂရောနောက်တစ်ခါအစာမစားခြင်းတဲ့ယောဂ Cancer ဖြစ်လို့ဓာတ်မခံနိုင်တဲ့ယောဂ Crohn's disease လို့ခေါ်တဲ့နာရာရှိဥမာကြီးဝန်ချောယောဂနောက်အဓိကတော့ Epilepsy လို့ခေါ်တဲ့ဝယ်ယူပြန်ယောဂနောက်တစ်ခါ glaucoma လို့ခေါ်တဲ့မျက်စိရည်တင်းပေါ့သူအဲ့ဒါတောက်လို့ရှိရင်မျက်စိတွေကဖိအားကျတာပေါ့အဲ့တော့ဖိအားများတဲ့ရည်တင်းအတွက်လည်းသူတို့ကူပါတယ်နောက်တစ်ခါစိတ်ယောဂမှာဒီ schizophrenia ဆိုတဲ့စိတ်နှခွာယောဂနဲ့ PTSD လို့ခေါ်တဲ့ဒဏ်ရာရပြီးတော့နောက်မှဖြစ်လာတဲ့စိတ်ဖိအားများခြင်းတွေဖြစ်ပါတယ်နောက်တစ်ခုကတော့အစ်အမြင့်တွေရောအရေးပြားတွေရော mabi tembi tau ni dia yoga ni, kuah kedai hamil. Nau dekat jodha di ten a miare hamil. Nau di kagaro cancer pilu kimus kore cancer si biru kama cancer si ya biru tadi jau pura anak tetapi le di sejauh itu nai bare. Di cuaca lo di si pasien suin si miare lunari biru. Nau di cha jau jau di yoga ni le biru nau sungguh kuah lo. Migraine lo kore mu kai yoga ku ma le tong nya ba le kya
aku lo sewa ku ta ye ma tong ne se jao twin ne patat pi san tat se a sin ma shi ni de be me 2022 khu ne yaw yin american dollar billion 20 jaw bu thauk lo nai mu a thi ko thai sewa ga siman gain swae ni da phit par de
aku lo nangan ga tadin ne bu ko tin pya chin ma de january 300 de kane ma american ye 116 jaim myaw hlut daw de ko kho yu ma phit par de 2018 တတန်းဝဲရွေးကောက်ပွဲတွေမှာအမတ်အများစုအနိုင်ရခဲ့တဲ့ဒီမိုကရက်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌအသစ်ကိုလည်းရွေးချယ်တင်မြှောက်မှာဖြစ်ပါတယ်ဒီနှစ်အောက်လွှတ်တော်ထူးခြားချက်ကတော့အမျိုးသမီးလွှတ်တော်အမတ်အရေးအတွက်100နီးပါးရှိလာတာပါဒီအကြောင်းကိုတော့ဒေါ်လလတန်းကစူးစီးတင်ပြထားပါတယ
်အမေရိကန်ဘိုအစုရရန်ရရဲ့သုံးပုံတစ်ပုံရထားရတဲ့အချိန်ဤဆနှစ်မြောက်နေ့ဖြစ်တဲ့ဇန်နဝါရီလ3ရက်နေ့ဂျာတာပရီနေ့မှာ116ကြိမ်မြောက်လွှတ်တော်အသစ်ကိုခေါ်ယူမှာဖြစ်ပါတယ်Republican တို့လွန်ခဲ့တဲ့ချစ်နှစ်ကထိန်းချုပ်ခဲ့တဲ့အောက်လွှတ်တော်မှာဒီတစ်ချိန် Democrat တွေကအမတ်အများစုနေရာရရှိလိုက်တဲ့အတွက်ဂျာတာပီးနေအောက်လွှတ်တော်မှာစံတစ္ဆာကျင်းဆူတဲ့အခါ Democrat ထွက်တော်အမတ်သစ်63ဦးတို့ပါဝင်မှာဖြစ်ပါတယ်ဒါဟာ1984ခု Watergate အရှုပ်တော်ဘူးနောက်ပိုင်း Democrat တွေဘက်က Republican တို့အပေါ်မှာလွှတ်တော်မှာအကြီးဆုံးရရှိလိုက်တဲ့အောင်မြင်မှုပဲဖြစ်ပါတယ်ဒီ116ကြိမ်မြောက်လွှတ်တော်ဟာတမိုင်းမှာမတူကွဲပြားမှုအများဆုံးပါတဲ့လွှတ်တော်လည်းဖြစ်ပါတယ်ဒီမိုကရက်အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်အသစ်33ဦးကိုပါဝင်ပြီးအဲ့ဒီနဲ့အမျိုးသမီးအမတ်20ဦးဟာအာဖရိကနယ်ပယ် Hispanic နယ်ပယ်အာရှပစိဖစ်နယ်ပယ်အပြင် LGBT တို့လည်းပါဝင်တာဖြစ်ပါတယ်ဒါအပြင်အောက်လွှတ်တော်မှာဒီနှစ်ဟာအမျိုးသမီးတွေအတွက်ပထမဦးဆုံးတွေအများကြီးပါဝင်ပါတယ်ပထမဦးဆုံးမွတ်စလင်အမျိုးသမီးလွှတ်တော်အမတ်တွေပထမဦးဆုံးတိုင်းရင်းအမေရိကန်အင်ဒီယန်အမျိုးသမီးလွှတ်တော်အမတ်တွေကနက်တီကတ်နဲ့မက်ဆာချူးဆက်စ်ပြည်နယ်တို့ကနေပထမဦးဆုံးလူမဲအမျိုးသမီးလွှတ်တော်အမတ်တွေနဲ့တက်ဆစ်ပြည်နယ်ကနေပထမဦးဆုံးလက်တီနိုအမျိုးသမီးလွှတ်တော်အမတ်တွေရွေးချယ်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်အောက်လွှတ်တော်အမတ်သစ်တွေနဲ့၅ဦးဟာအသက်32နှစ်ဒါမှမဟုတ်အဲ့ဒီထက်ငယ်ကြပြီးအငယ်ဆုံးကတော့နယူးယောက်ပြည်နယ်ဒီမိုကရက်လွှတ်တော်အမတ်အသက်29နှစ်အရွယ်အလက်ဇန်ဒရီယာအကာစီယိုကော့တက်စ်ပဲဖြစ်ပါတယ်။တစ်ဖက်မှာရီပပ်ဘလီကန်တို့ကြီးစိုးတဲ့ထက်လွတ်တော်မှာတော့90ရာခိုင်နှုန်းကလူပြူအမျိုးသားတွေဖြစ်ကြပြီးရီပပ်ဘလီကန်အမျိုးသမီးလွတ်တော်အမတ်သစ်အဖြစ်ဝက်စ်ဗာဂျီးနီးယားပြည်နယ်ကကယ်ရယ်မီလာတူတဲ့တိုးခဲ့တာဖြစ်ပါတယ်။116ကြိမ်မြောက်အောက်လွတ်တော်ရဲ့ဥက္ကဋ္ဌဖြစ်လာမှုရှိတဲ့ကယ်လီဖိုးနီးယားပြည်နယ်က98နှစ်အရွယ်ရှိပြီဖြစ်တဲ့နန်စီပီလိုစီကတော့သူတို့လွှတ်တော်စဝင်ခဲ့တဲ့1980ခုနှစ်များကလွှတ်တော်အမ435ဦးနဲ့အမျိုးသမီးမ12ဦးရှိခဲ့ရာကနှစ်စဉ်တိုးလာခဲ့ပြီးအခု90ကျော်လာပြီဖြစ်တဲ့အတွက်ကြောင့်အားရမိတယ်လို့ပြီးခဲ့တဲ့နှစ်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် Women won 95 on the House Democratic side alone
ကျမတို့အမျိုးသမီးတွေအနိုင်ရခဲ့ကြတယ် Democrat Party ဘက်ကဒီမဲ့အမျိုးသမီး95ဦးအနိုင်ရခဲ့ပြီးအထက်လွှတ်တော်မှာအမျိုးသမီးဥယျာဟာ30ခန့်ရှိတဲ့အတွက်ကြောင့်အမျိုးသမီးဥယျာဟာလွှတ်တော်နှစ်ရက်ပေါင်းမှာ120ကျော်ရှိပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမဲ့သူနန်စီပီလိုစီကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးတွေမဲပြီးပိုင်ခွင့်ရရှိတဲ့နှစ်တရာပြည့်အထိမ့်မှတ်နဲ့လည်းဒီနှစ်ဟာတိုက်ဆိုင်နေတာကြောင့်လွှတ်တော်အမျိုးသမီးအမတ်တွေတိုးလာတာဟာဂုဏ်ယူစရာဖြစ်တယ်လို့နန်စီပီလိုစီကပြောသွားခဲ့ပါတယ်။ဒီမိုကရက်တီအနေနဲ့ဒီကနေ့လွှတ်တော်စတင်ရမှာပထမဦးဆုံးကတော့အစိုးရပြန်ဖွင့်နိုင်ရေးတွေရီပပ်ဘလီကန်တို့ကြီးစိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးဖြစ်တဲ့အသုံးစရိတ်မူကြမ်းကိုပြန်တင်သွင်းဖို့ရှိတယ်လို့နန်စီပီလိုစီကသတင်းထုတ်တွေကိုပို့ထူးနေကပြောခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Tan ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းအနေနဲ့ကျွန်တော်လုပ်ဖို့ဂိုင်းဘတ်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်။အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်
။မြမနိုင်ငံမတန်ဆွမ်းသူများအဖွဲ့ကတောင်းဝန်ရှိသူတူဖြစ်တဲ့ဦးအောင်ကိုမြင့်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြမပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မန်အင်ဂျင်နိုင်တဲ့အတူတင်ပြမှာပါရိုဟင်ဂျာအကြက်တဲ2019မှာဘာတွေစောင့်ကြည့်ရမလဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အခြေစိုက် Fair Observer Channel မှာနိုင်ငံတကာဒုက္ခသည်များအဖွဲ့ RN ရဲ့လူအခွင့်ရေးရှေ့နေဒန်နီယယ်ဆူလီဗန်ရေးတဲ့ဆောင်းပါးကိုတင်ပြခြင်းပါလေ2018ခုနှစ်ဟာရိုဟင်ဂျာတွေအတွက်အကြောင်းမဲ့ဖွယ်ရာနဲ့မျှော်လင့်ချက်ကင်းမဲ့ခဲ့တာကြုံခဲ့ရတဲ့နှစ်ဖြစ်တယ်လို့ဆောင်းပါးအစမှာရေးသားထားပါတယ်2019မှာတော့ရိုဟင်ဂျာတွေအတွက်အဓိကလုတ်ပေးရမယ့်ဟာတွေတကယ်အကောင့်တွေပေါ်ခြင်းရှိမရှိစောင့်ကြည့်ရမယ့်အရာတွေကဘာလဲမဖြစ်မနေတိုးတက်ရမယ်ဆိုတဲ့အရာတွေကဘာလဲဆိုတာကိုစောင်းမရှင်ဒန်နီယာကရေးပါတယ်အဲ့ဒီထဲမှာအချက်၅ချက်ကိုထောက်ပြထားပါတယ်ပထမတစ်ချက်ကရိုဟင်ဂျာတွေနေရရင်းမှာပြန်လည်အခြေချနိုင်ဖို့ပဲဖြစ်ပါတယ်ဒီနေရာမှာတော့ရိုဟင်ဂျာတွေအိမ်ပြန်သင့်သလားမပြန်သင့်ဘူးလားဆိုတဲ့မေးခွန်းထက်ဘယ်လိုအခြေအနေအောက်မှာဘယ်တော့ပြန်နိုင်မလဲဆိုတဲ့ကိစ္စကိုမေးခွန်းထုတ်ဖို့သာရှိပြီးလက်တွေမှာအဲ့ဒီလိုအခြေအနေတွေမရှိသေးဘူးလို့ဆောင်းမရှင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာတွားရောက်လုပ်ကိုင်နေတဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာ NGO အဖွဲ့40ကျော်ကတော့အခုလိုအချိန်မျိုးမှာရိုဟင်ဂျာတွေအိမ်ပြန်မယ်ဆိုရင်အန္တရာယ်များပြီးအချိန်လည်းမတန်သေးဘူးလို့သတိပေးထားကြပါတယ်2019နှစ်ကုန်ပိုင်းထိလည်းအများစုကပြန်မယ့်သဘောမမြင်ရသေးဘူးလို့ဆိုပါတယ်ဒုတိယတစ်ချက်ကတော့ရိုဟင်ဂျာတွေနိုင်ငံတကာစံနှုန်းတွေနဲ့အညီလုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိစွာနဲ့ပြန်နိုင်ဖို့အခြေအနေတွေဟာမြန်မာအစိုးရပေါ်မှာသာမူတည်နေတယ်လို့ဆောင်းမရှင်ကပြောပါတယ်။ဒါနဲ့ပတ်သက်လို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ထားပြီးအဲ့ဒီအစီရင်ခံစာပါအချက်တွေအတိုင်း UNHCR နဲ့ပူးပေါင်းလုပ်ဆောင်မယ်ဆိုရင်ဒုက္ခသည်တွေ2019ရဲ့နေရပြန်နိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရဟာဒီဒုက္ခတဲ့အရေးမှာပြည့်ဝင်ပြောင်းလဲမှုလုပ်ဖို့ဝန်လေးနေတယ်လို့သူကသုံးသပ်ပါတယ်။ဒီတိုင်းဆက်သွားနိုင်မယ်ဆိုရင်မြန်မာအစိုးရကပြည့်ဝင်ပြောင်းလဲမှုလုပ်လာအောင်ပြည်ပဖီအားတွေမကြခင်မှာကြားရောက်လာနိုင်တယ်လို့သူကသုံးသပ်ပါတယ်။နောက်တစ်ချက်ကတော့မြန်မာလူညုံရင်းတက်တွေကရိုဟင်ဂျာအရေးကိစ္စမှာရာဇဝတ်မှုကျူးလွန်ရာရောက်ခဲ့တဲ့အတွက်ဒါကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်တွန်းအားပေးရမယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါနဲ့ပတ်သက်လို့ဘူဂျုံမူမီအွန်လိုင်းအပါအဝင်ထိပ်ပိုင်းစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုတွေဆက်ထားသင့်တယ်လို့တိုက်တွန်းထားပါတယ်။နောက်ဆုံးတစ်ချက်ကတော့2015ခုနှစ်တုန်းကလိုပဲဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဆက်မနေကြတော့ပဲမလေးရှားထိုင်းအင်ဒိုနီးရှားအစရှိတဲ့အိန္ဒိယနိုင်ငံတွေစီလေစီးပြေးဒုက္ခသည်တွေဖြစ်ထွက်ပြေးကြရမယ့်အခြေအနေပေါ်လာနိုင်တယ်လို့သုံးသပ်ထားပါတယ်။ဒီပြဿနာတွေကိုရှောင်ကျဉ်နိုင်ဖို့နိုင်ငံတကာအနေနဲ့မြန်မာအစိုးရကိုအားပေးကူညီတာဖိအားပေးတာနှီးမျိုးစုံသုံးပြီးရိုဟင်ဂျာတွေအိမ်ပြန်နိုင်လောက်တဲ့အခင်းချင်းမျိုးပေါ်ပေါက်လာအောင်ကူညီလှုပ်ဆောင်ဖို့လိုကြောင်းဆောင်းပါးမှာတိုက်တွန်းထားပါရယ်ခင်ဗျာ
ဆက်လက်ပြီးတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတွေလုပ်ဖို့အချိန်ကာလဆိုတာတဲ့ဘယ်လိုပုံစံမျိုးလုပ်ရမလဲဆိုတဲ့ခေါင်းစဉ်နဲ့ The Business Times မှာ Chester Tone နဲ့ အလိုရီချန်တို့ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါရစေ။2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုကိုရုတ်သိမ်းလိုက်တယ်လို့မြန်မာနိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပြောင်းလဲတိုးတက်လာဖို့မျှော်လင့်ချက်အလားအလာတွေအများကြီးရှိခဲ့ပါရစေ။ဒါပေမဲ့လေးနှစ်ကြာလာပြီးတဲ့နောက်မျှော်လင့်ထားသလိုတိုးတက်မှုတွေမရှိတဲ့အပြင်အစိုးရအပေါ်မှာလည်းယုံကြည်မှုတွေကြာဆင်းနေပါတယ်။ကဏ္ဍပေါင်းစုံမှာနှေးကွေးတဲ့တိုးတက်မှုတွေကိုတော့တွေ့မြင်နိုင်ပါတယ်။စောက်လုံရေးလုပ်ငန်းတွေနဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေမှာတော့ထိခိုက်မှုတွေရှိနေပါတယ်။ရန်ကုန်မြို့ကကွန်ဒိုမီနီယံအဆောက်အုံအစ်စောက်လုံရေးအကျိုးမြတ်ရာခိုင်နှုန်းတွေကြာဆင်းနေပြီးရုံးခန်း၅ရက်နဲ့အခြေအနေတွေလည်းနှေးပါလာနေပါတယ်။ဟိုတယ်တဲခု၅ရက်နာတွေလည်းကြာဆင်းလာနေပြီးဟိုတယ်ကြီးတွေမှာဆိုရင်လည်းစီးပွားရေးသမားတွေအသွားလာနေလာတဲ့အတွက်သူတို့ရဲ့အခန်းငါးနှုန်းကိုရှော့ချခဲ့ရပါတယ်။အကဲခတ်တွေကတော့ NLD အစိုးရအနေနဲ့စီးပွားရေးမူဝါဒအကောင့်ထဲပေါ်မှုညံ့ဖျင်းတာကြောင့်ဖြစ်တယ်လို့သုံးသပ်ထောက်ပြကြပါတယ်။အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာလဲအားနည်းချက်တွေရှိနေပြီးမြန်မာကျပ်ငွေတန်ဖိုးအကြီးအကျယ်ကြာဆင်းမှုကိုဖြစ်စေတဲ့ဗန်နာရေးဆိုင်ရာစီမံခန့်ခွဲမှုမှားယွင်းချက်တွေရှိနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ဒါအပြင်လုံအားကားတွေတိုးမြင့်ခြင်းအပြင်ငွေကြေးဖောင်းပွားမှုကိုပိုပြီးဆိုးဝါးစေတာနိုင်ငံသားရင်းနှီးမြှုပ်နှံမှုကြာဆင်းစေတဲ့နောက်ွယ်အကြောင်းရင်းတွေတဲ့အနေဆုံးလကတိုးမှုမှာအချိန်မတိုင်ခင်ပြုလုပ်ခဲ့တာစတာတွေဖြစ်တယ်လို့ဆောင်းမရှင်တွေကဆိုပါတယ်။အနှုတ်လက္ခဏာကြာဆင်းမှုတွေဟာစီးပွားရေးကဏ္ဍတစ်ခုတည်းတည်းမှာတွေမဟုတ်ဘူးလို့လည်းရေးထားပါတယ်။2019ခုနှစ်ဩဂုတ်လမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တပုံတွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့နယ်မြေရှင်းလင်းရေးကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးတုံးတပ်ဖြတ်မှုနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တဲ့အထိကုလသမဂ္ဂကသတ်မှတ်ခဲ့ကြောင်းဖော်ပြထားပါတယ်။လူသားချင်းစာနာမှုဆိုင်ရာအခက်အခဲအကျက်တဲပေါ်ကုလသမဂ္ဂဘက်ကချက်လက်ရှာဖွေတာတာဝန်ရှိတဲ့မြန်မာစစ်တပ်အရာရှိတွေကိုအနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်အရေးယူတာဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ GSP status လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်ကိုပြန်ရုပ်သိမ်းမယ်ဆိုပြီးချိန်ချောက်တာဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေမြန်မာဘက်ခြမ်းနေရပြန်ရေးပထမဆုံးအထုပ်မအောင်မမြင်ဖြစ်တာစတာတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝင်းကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘလို့ပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ခြင်းပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။လာမယ့်စနေည VOA ဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါသောရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီဘယ်ကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်းကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတိုက်ရမှာ20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့
အီဒီအမ်အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမယ်။နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He bought an expensive brand new car.But in 2020 hindsight, he said he wished he bought something cheaper.
Thu ga zi chi la de ka ti set set chi gu we lai de. Da bi me tu nau ma ti ti cha cha pyan sin sa bi naung da ya da ga ro tu ne ne zi tit da da gu we lai mi yin kaung da su da ba be lu de be ya ba de. Upma go naw da khaw na sin chi cha ya aw.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
Na phu bo let tin bi ti ti cha cha pyan sin sa chi de kha cha ro nga lou mi da ma le ye di lo lut lai yin no kaung da so yin idiom a thong ya be lo tin sa pyo mle
2020 hindsight
lo pyo lu ya ba de a ra ga ro di ka ni ma ne chin pya ke de idiom a thong me phit ba de
ဒေါ်လာတန်ရဲ့ EDN သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတော့မြန်မာမျက်မှောက်ရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့သမ္မတဒိုနယ်ထရမ့်အစိုးရတောင်တရုတ်ပင်လယ်ရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကနေရပ်တည်ဖို့စီရင်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့ရင်းညာပြဿနာအတွက်ဝေဖန်နေပေမဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုနေပါတယ်အမေရိကန်ဘူဟာရကဘလောက်ထိတိရောက်အောင်မြင်မှုရှိပြီးသူတပါလူအခွင့်အရေးကိုဝေဖန်ရလောက်အောင်ထရန့်အစိုးရကိုယ်တိုင်ကလူအခွင့်အရေးအပြည့်အဝလေးစားလိုက်နာပါရဲ့လားဂျော့ချ်တောင်တက္ကသိုလ်ပမောခဟောင်းဒေးဗစ်စတိုင်းဘာနဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ
်ပမောခစတိုင်းဘာခင်ဗျာဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရာကိုမပြောနဲ့အာရှတိုက်ကိုတောင်မှသိပ်ပြီးတော့အလေးနားမထားခဲ့ပါဘူးအခုတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့စစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်။ရှာကြီးတော်သဘောတူပါသလား။ဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
။ The role of Southeast Asia in US policy is very important. As you just said,
အမေရိကန်နိုင်ငံရေးဝါဒမှာအစ်တောင်အရှာရဲ့အခမ်းအနားသိက္ခာအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲ။တောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိအရေးကြီးပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဦးဆုံးအကြိမ်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်းဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုညာကိစ္စကိုပြောခဲ့ပါတယ်။အဲဒီမှာဒေါ်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြည့်ရာညင်းပယ်ရာရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှာသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization. And people say well don't
The war of American ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်ကျွန်တော်အမြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြတ်ပါဘူးရိုညာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူးစေအစိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဒီနေ့ဆိုချင်မှုတွေကရှိနေသေးပါအဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါအခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ယူသိမ်းလိုက်ပါတယ်ကျွန်တော်ကတော့ဒီလိုမယုတ်သိမ်းသင့်ဘူးလို့ယူဆပါတယ်ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ
်ဒါပေမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိမ့်တွေယုတ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a terrible Amnesty International exists basically to focus
on Amnesty International ဟာအမှန်တကယ်အဖြစ်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံပန်ခွင့်စတာတွေတခုမှမရှိပါဘူး။ဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်။က
ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ဒါပေမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင်တာတဲ့စုတစိတ်ကိုပြန်မယုတ်သိမ့်သိမ့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလောက်တင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါန်ဆန်စုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ကြည့်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စာဒေါန်ဆန်စုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုံနေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုံနေရဲဆူရဲရေးထားတာတွေ့ရပါတယ်တကယ်တော့ထရမ့်အဆိုရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ကောသူတို့အဆိုရဘက်မှာကောလူခင်းကိုဘယ်လောက်ထိဂရုစိုက်လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလဲပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကြံတွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်ဒါဟာကျွန်တော်တို့ဘေးကျန်နံကျအခြေအနေဖြစ်လာပါတယ
်ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်ဆာဒီအရေဗျဟာသူတို့နိုင်ငံတွင်းမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယမန်စစ်ပွဲမှာဝင်ပြီးရောဆွတ်ဖက်နေတော့ကမ္ဘာအခြေဆုံးအငါဘေးကြောက်မဲ့အန္တရာယ်ကြုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပိုအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံတမတ်ချက်ကိုချင့်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုတည်တည်သနတ်ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
နောက်တစ်ခုမေ့ချင်တာကတော့ဒီဒုက္ခတွေပြန်လဲလက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေတခါနိုင်ငံတကာအစိုင်းဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်ဒါကိုဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right and this is theater this is reality the Burmese government doesn't really want them back
ဟုတ်တယ်လေအဲ့ဒါအခြေအနေမှန်ပဲမြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူးသူတို့ဟာငါတို့စီကမဟုတ်ဘူးတိုင်းသားမဟုတ်ဘူးသူတို့ကိုဖယ်ရှားပစ်ချင်တယ်ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းမဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပြင်မယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a band that's a check
လောက်လေတစ်ဆယ်ရာခိုင်နှုန်းလားတစ်ရာခိုင်နှုန်းလား
အဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြန်နိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေ့ရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
people say that these are not Taiwanese, therefore they don't have citizenship.
No, no, they don't say that, sir.
And if they have citizenship...
သူတို့ကတိုင်းသားမဟုတ်ဘူး။ဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လား။သူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကတည်းကစပြီးနေထိုင်ခဲ့ကြောင်းသက်တည်ပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေ။ဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါ။ဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ
်။အဲဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ကျွန်တော်အစားကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစေ။အမေရိကန်ဟာတောင်ပြုတ်ပင်လယ်အရေးမှာအစ်တောင်အရှနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆိုင်စီးယုံနေပါတယ်။အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အရှနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ Southeast Asian doesn't want to be on the side of the United States, but it doesn't want to be on the side of China either.
ရှိတော်အရှာနိုင်ငံတွေကအမေရိကန်ပြည်တော်စုပဲမပါခြင်းတလို့တရုတ်ဘက်ကလည်းမပါခြင်းမဟုသူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်သလိုလူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်သိကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူး
။နောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်။ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းရမှာဖြစ်တယ်။အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဖက်ကပြောသလိုအစ်တောင်အရှာနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
်။ Well, it is a regional concern, but the question is internationally the freedom of movement.
ဒါဒေသတွင်းကိစ္စဖြစ်ပါတယ်။ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်။အဲ့ဒီကမလကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ်
။တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြော်တာစီးပွားရေးဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြနိုင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပိုပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကန်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးကမရှင်းပြနိုင်ပါဘူးကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆန်ရနီလန်မော်ရယ်ဝေးအရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အတိတ်ပဲဖွင့်ရမလဲခင်ဗျာ
I don't know how they can do that. I mean Pence tried to do something I'm not
တော့ကျွန်တော်လည်းမသိပါဘူးဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူးသူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်ဒါစစ်တပ်ရဲ့အခမ်းအနားကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်ကျော်ဇန်သားရဲ့မြန်မာရေးရာသုံးသက်ချက်ဖြစ်ပါတယ်အခုတခါတော့သူယုံကြည်ရကဏ္ဍဖြစ်ပါတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့ကိုဗန်နိုင်းဆန်ရလေးလာခီးစင်နဲ့ရောက်လာခဲ့တဲ့ဦးအောင်မြင့်ဦးကဘာတွေကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်မှာပါမမိုးပြူကစီစဉ်ထားတာပါ
ဒီစီစဉ်လေးမှာပါဝင်ပြီးတော့ပြောခွင့်ရတဲ့အတွက်ကျွန်တော်အများကြီးဝမ်းသာပါတယ်ကျေးဇူးလက်တင်ပါတယ်ကျွန်တော်ကုမ္ပဏီဝန်ထမ်းကောကုမ္ပဏီပိုင်ရှင်ဘဝကောလောဆယ်ဖြတ်သန်းနေပါတယ်ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လှုပ်ဖို့ကိုင်ပတ်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလို့ရှိတာကတော့နံပါတ်၁ရိုးသားရမယ်ရိုးသားရမယ်နံပါတ်၂ကြိုးစားရမယ်နံပါတ်၃ခိုင်းမလုတ်တဲ့လူမဖြစ်ပဲနဲ့မခိုင်းမနဲ့လုတ်တဲ့ intuition ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကြိုးစားဖို့အမြဲတမ်းကျွန်တော်ပြောလို့ရှိတယ်ဆုံးမလို့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ရိုးသားမယ်ပေါ့နော်။ဆိုတော့အလုံးလုံးတဲ့အခါမှာလူတွေကတော်ပါတယ်ပညာရဲ့အပိုင်းမှာလည်းအားလုံးကတင်းတန်းတီးတက်ကြမယ်ပွဲတွေရကြမယ်တော်ပါတယ်။ဒါပေမဲ့ယူသားဖို့လိုပါတယ်ယူသားတယ်ဆိုတာကတော့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတော့ပေါ့နော်အာဥပမာပေါ့တတိယနေပြီးတော့ဝန်ထမ်းတွေကိုပြောမယ်အာအလုပ်ပြီးပြီလားပေါ့ဒါမဲ့မပြီးသေးဘူးဒါမဲ့ဘယ်လိုပြန်ဖြေလိုက်လဲဆိုတော့ပြီးသွားပါပြီပေါ့ပြီးပြီပေါ့အဲ့လိုမျိုးဖြေလိုက်တယ်ဒါကအမှန်ကတော့မယူသားတာပေါ့နော်အဲ့လိုသေးသေးလေးအစမယူသားရင်နောက်ကျရင်အကြီးကြီးတွေ
လိမ့်တတ်တယ်ပေါ့နော်နောက်တစ်ခုကဥပမာတစ်ခုအနေနဲ့ဆိုရင် attendance ပေါ့နော် attendance တိုးတယ်9နာရီအတိဝင်ရမယ်ဒါပေမဲ့ကိုက5မိနစ်နောက်ကျဒါပေမဲ့ attendance မှာဘူးမှမမြင်ပါဘူးဆိုပြီးတော့9နာရီထိုးလိုက်တာမျိုးတွေပေါ့နော်ဒါကတော့ home manual လုပ်တဲ့ company တွေပေါ့နော်အဲ့ဟာလေးတွေကအစပေါ့နော်အမြဲတမ်းဒါရိုးသားမှုမရှိရင်နောက်ပိုင်းကျရင်ဒီတဲ့ကြီးတာတွေပို့ပြီးတော့လိမ့်လာနိုင်တယ်ပေါ့နော်နောက်တစ်ခုကစူးစမ်းမယ်ဘလောက်ပဲတော်ဘလောက်ပဲယူတာပေါ့နော်စူးစမ်းမှုကလည်းရှိရမယ်တချို့တွေကမစူးစမ်းကြင်ကြဘူးလာစာဆိုရင်လည်းဟိုလာစာတိုးခြင်းနဲ့ဓာတ်တိုးခြင်းနဲ့ဒါမဲ့အလုပ်ထဲမှာမစူးစမ်းကြင်ကြဘူးပေါ့နော်တော်တဲ့လူတွေမှလည်းအများကြီးတွေ့ရပါတယ်အဲနောက်ဆုံးတစ်ချက်ကတော့ခိုင်းမှလုတ်တတ်တယ်ဆိုတာကသူများနောက်လိုက်ဖြစ်တဲ့သဘောပေါ့နော်မခိုင်းမဲ့လုပ်တတ်တယ်ဆိုတာကကိုယ်စပွဲလေးကိုရှင်းမယ်အဲကိုယ်တာဝန်ကိုကြည်မယ်အဲကိုဘာလုပ်တင်တယ်ဘာကူညီပေးရမယ်ကိုယ့်ပတ်ဝန်းကျင်ကလုပ်ဖို့ကြိုင်မဲ့တွေကိုဘာကူညီပေးရမယ်အဲ့ဒီစိတ်သက်ကလေးပါဆိုတော့အဲ့စိတ်သက်ကလေးရှိဖို့လေလို့တယ်တချို့တွေကကြတော့တော်တယ်တက်တယ်အဲကျွမ်းကျင်တယ်ရိုးသားတယ်ပေါ့ဒါပေမဲ့လက်မမြင်ဘူးပဲပြောရမလားပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့ဟာလီကအားနေချက်ကလေးကခိုင်းမှလှုပ်တဲ့အားနေချက်လေးဖြစ်တော့လာခိုင်းမှပဲလှုပ်တဲ့သဘောဖြစ်နေတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်ကဒါတွေပြောရလဲဆိုတော့ကျွန်တော်ဖြတ်တန်းခဲ့တဲ့တလျှောက်မှာတချို့တွေကပညာမတက်ဘူးတချို့တွေကတက်ကနီကယ်မကျွမ်းဘူးဒီလိုလူမျိုးတွေအများကြီးရှိပါတယ်ဒါပေမဲ့တထေးတွေရဲ့လူယုံတွေဖြစ်နေကြတယ်နံပါတ်တစ်ချက်ကယူသားတယ်သူတို့တွေကိုလူယုံတွေကိုကြည့်လိုက်ရင်ယူသားပါတယ်စူးစားပါတယ်နော်မသူတို့လက်မြင်ပါတယ်ဟိုမခိုင်းမဲနဲ့လည်းပြီးပြည့်စုံအောင်လုပ်နိုင်ပါတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်လည်းတထေးတွေကဒီလူယုံတွေကိုမွေးကြတယ်မွေးပြီးတော့လူယုံတွေကိုခိုင်းနေခြင်းဖြစ်ပါတယ်အဲ့တော့ Janet Technical ဘိုင်းကျွမ်းကျင်တဲ့လူတွေလည်းဒီအချက်ကလေးတွေကိုပြည့်စုံအောင်ဖြည့်ဆည်းမယ်ဆိုရင်ကိုယ်လည်းဝန်ထမ်းကောင်းတစ်ယောက်ဖြစ်ပြီးတော့ကိုယ်လုပ်ငန်းလုပ်မယ်ဆိုလဲဒါအောင်မြင်တဲ့လူတယောက်ဖြစ်နိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ပြောခွင့်ရရတဲ့လည်းကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေ6နာရီခွဲကနေ9နာရီထိုးလွှင့်မဲ့ VOA အစီအစဉ်တွေကို line no meter 16925တို့မှာဖန်ယူနားဆင်ပါခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပါ
အမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းရပ်ဆိုင်းထားတာဆနစ်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ခေါင်းဆောင်တွေနဲ့အင်ဘူရိုမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့အစိုးရရန်တရားပြန်လည်လက်ပတ်နိုင်ရေးအတွက်တောက်ကြနေ့မှာထပ်မံတွေ့ဆုံဆွေးနွေးအောင်မယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့နေဆက်တတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်အမတ်တွေကြားအခြေတင်အငင်းပွားမှုတွေကနေသမ္မတတောင်းထားတဲ့ဒေါ်လာ5ဘီလီယံဘတ်ဂျက်ငွေဆိုင်ရာအတည်ပြုချက်မရနိုင်တဲ့အတွက်အစိုးရရန်ရတစိတ်တစ်ပိုင်းကိုရပ်ဆိုင်းထားရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကကောင်းမြတ်တဲ့စာတစောင်းလက်ခံရရှိကြောင်းနဲ့မကြာခင်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်လာနိုင်တယ်လို့ဗိုလ်တပ်ဖူးနေမှာပဲပြောပါတယ်။အင်ကာနေတုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကတကယ်လို့အမေရိကန်ဘက်ကသူကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အတင်းဖိအားပေးတဲ့အနေနဲ့ဒဏ်ခတ်မှုတွေဆက်ထားနိုင်မယ်ဆိုရင်လက်ရှိကောင်းမွန်တဲ့အနေအထားအဆုံးသတ်သွားနိုင်တယ်လို့သတိပေးကြတာပါ။တိမ်နိုင်ငံဟာအမေရိကန်ပြည်ထောင်စုစစ်တပ်အတွက်ဦးစားပေးလှုပ်ဆောင်မယ့်နိုင်ငံဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ဝင်ကြီးတဲ့ Pat Shanahan ကဗိုလ်တပ်ဘူးနေမှာပြောကြားလိုက်ပါတယ်။ဇန်နဝါရီလ2ရက်နေ့ဟာယာယီကာကွယ်ဝင်ကြီး Shanahan အဖြစ်နဲ့အပြည့်အဝတာဝန်ထမ်းဆောင်ရမယ့်ပထမအနေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အုံရင်ဆန့်ခွာထွက်ပြေးရသူက2500ကျော်နေပြီလို့ကုလသမဂ္ဂကပြောပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့တည်းအစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနေ့တည်း VOA အစီအစဉ်လေးကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30 40 48တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှိမှန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနှစ်သစ်ကာလဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.